Ukraine ကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကိုတွန်းလှန်တာမှာ Belarus အစိုးရကိုစန့်ကျင်တိုက်ခိုက်နေသူတွေလည်းပါဝင်နေပါတယ်။သူတို့ရဲ့မိခင်နိုင်ငံရုရှားလွှမ်းမိုးမှုအောက်ကလွန်မြောက်ဖို့နဲ့ရုရှားထောက်ခံတဲ့ Belarus အာဏာရှင် Alexander Lukashenko ကိုဖျောက်ချဖို့တိုက်ပွဲဝင်နေသူတွေ Ukraine စစ်မှာဝင်တိုက်ပေးနေကြတာပါ။သူတို့တပ်ဖွဲ့ဝင်အရေအတွက်ဟာ Ukraine တိုင်းရင်းတစ်ခုရဲ့ဖြန်းမြအရေအတွက်ဖြစ်တဲ့450ကနေ500လောက်အထိရှိလာပြီလို့ Ukraine ကိုထောက်ခံတဲ့ Belarus အကြီးဆုံးတပ်ဖွဲ့ရဲ့ဒုတိယတပ်မှူးကVOA နဲ့တီးခြားတယ်လီဖုန်းဆက်သွယ်မေးမြန်းချက်တစ်ခုမှာအင်္ဂါနေ့ကပြောခဲ့ပါတယ်။အွန်လိုင်းကနေတက်ဖွဲ့ဝင်တွေစုဆောင်းတာမှာကျွန်တော်တို့တက်ဖွဲ့တွေဝင်မှုဆက်သွယ်လာသူထောင်ပေါင်းများစွာရှိပါတယ်လို့ Kastas Kalinowski တပ်ရင်းရဲ့ဒုတိယတပ်ရင်းမှူး Vadim Kavanchuk ကပြောပါတယ်။တပ်ရင်းနာမည်ဟာ1860ပြည့်နှစ်တွေကရုရှားကျူးကျော်သိမ်းပိုက်မှုကိုတွန်းလှန်တိုက်ခိုက်တာမှာဦးဆောင်ခဲ့သူ Belarus တော်လှန်ရေးခေါင်းဆောင်တူရဲ့နာမည်ဖြစ်ပါတယ်။ Belarus လက်နက်ကင်တွေယူကရိန်းတွေကူညီတိုက်ပစ်လာတာနှစ်ပေါင်းအတော်ကြာပါပြီ။ယူကရိန်းကိုရုရှားကျူးကျော်သိမ်းပိုက်မှုကနေလွတ်မြောက်အောင်လုပ်မယ်ဆိုရင်သူတို့မိခင်နိုင်ငံအပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုကိုဖယ်ရှားနိုင်မှာဖြစ်ပြီးရုရှားမဟာမိတ်အာနာရှင်လူကာရှန်ကိုရဲ့28နှစ်ကြာအုပ်စိုးမှုကိုအဆုံးသတ်နိုင်မယ်လို့မျှော်လင့်ပြီးတော့အခုလိုဝင်တိုက်ပေးနေကြတာဖြစ်ပါတယ်